မကြသေးခင်ကဖြစ်ခဲ့တဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးတော့တန်ဃာတော်ရဲ့အပေါ်မှာအကြမ်းဖက်နှိမ်နှင်းမှုအပါအဝင်ကျင်းနီစီမံကိန်းကြောင့်ဒေသခံလူထုတွေအမှန်တကယ်ဆုံးရှုံးနစ်နာမှုရှိမရှိနောက်ပြီးတော့လူထုကျန်းမာရေးနဲ့တဘာဝပတ်ဝန်းကျင်ထိခိုက်နစ်နာမှုဖြစ်နိုင်မဖြစ်နိုင်စတာတွေကိုသတင်းနှစ်ပတ်နီးပါးကြာစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်တောက်ကြနေမှာတော့ကော်မရှင်ကနေသူတို့ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကော်မရှင်အဖွဲ့ဝင်တွေအနေနဲ့ဒီလိုမျိုးစုံစမ်းမှုတွေလှုပ်ဆောင်တဲ့နေရာမှာလွတ်လွတ်လပ်လပ်ဆောင်ရွက်နိုင်ပြီးတော့တက်ဆိုင်သူတွေအားလုံးကလည်းပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်လို့အဖွဲ့ဝင်တဦးကပြောပါတယ်။ဒါအပြင်ရောကြီးငွေကိစ္စနဲ့နောက်ပြီးတော့အကြမ်းဖက်နှိမ်နှင်းမှုအတွင်အသုံးပြုခဲ့တဲ့ဓာတ်ရုပစ္စည်းအနာပိုင်နေရဲ့ကင်တွဲဖြည့်ရှင်းမှုတွေကိုလည်းဆက်လက်စစ်ဆေးနေစေဖြစ်တယ်လို့ဆိုပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တနာချန်ကပြောပြပေးပါရှင
်ဟုတ်ပါတယ်16ဦးပါဝင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကနေအဖွဲ့တွေခွဲပြီးတော့ကျင်းနီစီမံကိန်းတည်ရှိရာဒေသဘက်စီကိုဒီဇင်ဘာလ5ရက်ကနေ15ရက်နေ့ထိ17ရက်ကြာကွင်းစင်စစ်ဆေးမှုတွေကိုလှုပ်ဆောင်ခဲ့တာပါအဲ့ဒီမှာကျင်းနီစီမံကိန်းနယ်မြေမှာရှိတဲ့ဒေသခံတွေနဲ့တွေ့ဆုံတာဥပိုင်နဲ့ဒီတရုတ်ဝမ်ပေါင်ကုမ္ပဏီကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံတာပြီးတော့ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတကယ်ပဲဖြစ်နိုင်မဖြစ်နိုင်လူထုကျန်းမာရေးအပြင်ဒီအာဏာပိုင်တွေရဲ့နှိမ်နင်းမှုအတွင်းထိခိုက်ဒဏ်ရာရရှိခဲ့တဲ့တန်ဃာတော်တွေနဲ့ပါတွေ့ဆုံပြီးတော့စစ်ဆေးမေးမြန်းမှုတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ကော်မရှင်ကနေဒီအခုလိုစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်တဲ့နေရာမှာဘလောက်အထိလွတ်လွတ်လပ်လပ်ဆောင်ရွက်နိုင်ခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆက်လိုက်ကိုမေးကြည့်တော့
ကဲဒီလိုကဲကြတော့လေကျမတို့ဘက်ကတော့မရှိခဲ့ဘူး။ဘာကြမရှိလဲဆိုတော့ကျေးရတီဒီလူလူတွေအနေနဲ့ကလည်းဒီကိစ္စရအပေါ်မှာတကယ်ကိုမမငန်ငန်ဖြစ်ဖြစ်ခြင်းနဲ့မမငန်ငန်တို့တို့အနေနဲ့လည်းညှင်းဖြစ်ခြင်းနဲ့လေသိဖြစ်ခြင်းနဲ့ခါကြအားလုံးကဝိုင်းဝန်းပူးပေါင်းပါရဲ့။နောက်အဲ့လိုပါပဲကျမတို့စိတ်ယုံနေကိုကြွားပြီးလေ့လာတဲ့ခါကြတော့လေကွန်မြူနီဘက်ကလည်းကျမတို့ကိုဒါလိုချင်တဲ့ချက်လက်တွေမြင်ညာနေအားလုံးကိုတို့လည်းရှင်းပြပါမယ်။အဲ့ဒီဘက်ကမလို့ပေါ့နော်။ကြွားတဲ့နေရာမှာတော့ဟိုစိတ်ပင်သာတားရှိတာပေါ့ကန့်တတ်တာပေါ့။ဒါတွေတော့ကျမတို့မရှိခဲ့ပါဘူး။
ဒေသခံဒီတာဝန်ရှိသူတွေအထူးသဖြင့်ပေါ့နော်ဒီအာဏာပိုင်တွေဘက်ကရောဘလောက်ပူပေါင်းဆောင်ရွက်မှုရှိလဲရှင်ဒီကိစ္စနဲ့ပတ်သက်လို
့ဟုတ်ကဲ့ပါပူပေါင်းပါဝင်ဆောင်ရွက်ပါတယ်ဘာကြောင့်ပူပေါင်းပါဝင်ဆောင်ရွက်တယ်ပြောလဲဆိုဥမာတွားရေးလာရေးတွေလည်းသူစီစဉ်ပေးတယ်ဥမာကျမတို့ကပြင်းနေဟိုတူဖို့နေတယ်ပေါ့နော်ဒီ site တွေကိုကျမတို့ကြည့်နေတယ်ဆိုလဲသူကဆက်တယ်ပြီးတော့ဆောင်ရွက်ပေးတယ်အဲ့တော့ကျမတို့ကအဲ့ဒီကိစ္စနဲ့ကြောင့်မလို့မို့လဲကျမတို့ကတွားခဲ့တဲ့တခြားဆုံးမှာအလုံးအတော်လေးတရားကိုဟိုပေါ့နော်လူလူလာလာနဲ့ကျမတို့နဲ့ဝိုင်းပြီးတော့ကူညီကြပြီးတော့အခုကျမတို့လုံနိုင်နေနေတာကိုလုပ်ကြည့်တဲ့နောက်မှာတော့အခုနောက်ရှင်ဒီပေါင်းစုံပေါင်းနဲ့ကြံ့ကြံ့နဲ့အဖွဲ့အစည်းတွေနဲ့ဆက်လက်ပြီးတော့လုပ်ကြမယ်ကိစ္စလေးပေါ့အခုဒီရဲ့တူတူလေးဒီအတွင်းလေးမှာတော့လေကျွန်တော်ဆောင်ရွက်ခဲ့တဲ့ကိစ္စကြီးအပေါ်မှာတော့ကျွန်တော်ရှင်းနေမှရှိပါတော့
ဘာတွေဆက်လုပ်ဖို့ရောဟိုဒီကော်မရှင်အနေနဲ့ရှိပါလဲရှင
်ဘာတွေရှိနေပြီလဲဆိုတဲ့အခါကျတော့အခုမြေယာသိသိကဲတုန်းကပြည့်ရတဲ့ရောကျင်းနဲ့ပတ်သက်ပြီးအခါကျတော့မှကျွန်တော်တို့ဒေသခံတွေရဲ့ရှင်းနေမှရှိမှရှိတာအခုမြင်းမွားနေတဲ့ဓာတိနိုင်ရောကျေးလားမြေရောကျေးလားဆိုတဲ့ဒီကိစ္စတွေပေါ့လေတကယ်တမ်းမြေရောကျေးပြေးခဲ့တယ်ဆိုပြန်ရင်လေဒီပြေးခဲ့တဲ့မြေရောကျေးအဲ့ဒီအချိန်ကကာလပေါက်ကြီးတွေနဲ့တကယ်တမ်းမှန်လားမမှန်လားဒါရတဲ့ရလိုက်တဲ့အတိုင်းသာဟုတ်လားမဟုတ်လားဒီလိုကိစ္စမျိုးတွေကျွန်တော်တို့ဆက်လက်ပြီးစုံစမ်းအောင်ပါပါအဲ့ဒီလိုပဲနော်ဒီဒေသခံရဲ့စီဝါရေးလူမှုရေးပေါ့နော်ဒီသူရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ဆက်လက်ပြီးတော့ဟိုဒါတွေကရေးလာစုံစမ်းဖော်ထုတ်တော့အောင်ပါပါ
ဟုတ်ကဲ့ရှင်နောက်ဆုံးတစ်ခုအနေနဲ့ဟိုအာနာပိုင်တွေဘက်ကဒီဖြုတ်ခွင်းမှုအတွင်းတန်ရခဲ့တဲ့ဒီတန်ဃာတော်တွေရဲ့ကျမရေးပေါ့လေသူတို့နဲ့ပတ်သက်လို့ရောဟိုစုံစမ်းစစ်ဆေးမှုတွေဘလောက်တိုင်းတာထီဒီကော်မရှင်ဘက်ကလုပ်ပြီးပြီလဲရှင
်ဟုတ်ကဲ့အဲ့ဒါလည်းကျွန်တော်တို့လူကော်မရှင်အစည်းအဝေးအဖွဲ့အနေနဲ့ပေါ့နော်ဒီဟာတွေရဲ့ဒီတုံ့ဆွဲခဲ့တဲ့လက်နဲ့အမျိုးအစားတွေပေါ့နော်ဒါဒီကနေ့တန်ရရရှိခဲ့တဲ့ဒီဆရာတော်တန်ဃာတော်တွေရဲ့အနေအထားတွေပေါ့နော်နောက်ဘလို့ဆောင်ရွက်ခဲ့ကြတယ်လဲဆိုတော့အစင်းနဲ့အစိပ်ပိုင်းတွေအဲ့ဒါတွေကတော့တက်ဆိုင်ရာပုဂ္ဂိုလ်များကလေ့လံဆောင်ရွက်နေပါတယ်အဲ့တော့တရှိတာတွေကိုမစားခြင်းမှာပြောကြနိုင်တယ်လို့ကျွန်တော်တို့ဒီလိုတော့လည်းမျှော်လင့်ထားပါတယ်
စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ဖြစ်ပါတယ်။ဒီကော်မရှင်အနေနဲ့2013ခုနှစ်ဇန်နဝါရီလ31ရက်နေ့ကိုနောက်ဆုံးထားပြီးတော့တမရစီကိုအစီရင်ခံစာတင်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ29ရက်ကြာသပတေးနေ့မနက်ပိုင်းကလက်ဘဒေါင်းတောင်ဒေသမှာရှိတဲ့ကျင်းနီစီမံကိန်းရပ်ဆိုင်ရေးတပိတ်စခန်းတွေကိုအာဏာပိုင်တွေကမျက်ရည်ယိုပုံမီးလောင်မုံတွေအသုံးပြုဖြိုခွဲခဲ့တာကြောင့်မီးလောင်ဒဏ်ရာရရှိလို့စစ်ကူတာခံယူနေတဲ့တန်ဃာတွေနဲ့လူပုတ်ကို84ဦးရှိခဲ့ပါတယ်ရှင်